အမေရိကန်နိုင်ငံဟာရုပ်ရော့ချစင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်း၃နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမှေးမိန်သေးတင်စီတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်းအတွင်း၃ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာသမ္မတထရမ့်ကအဲ့လိုပြောတော့တာပါ။သမ္မတဘုတ်တရားဆွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ရက်မတိုင်ခင်တရက်မှာပဲအထက်အောက်လွှတ်တော်နှစ်ရက်ပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမိန့်ခွန်းပြောတာပါ။ဒါ့အပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအပြိုင်အဆိုင်လုပ်နေကြတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်။တနာယီခွဲနီးပါးကြတဲ့မိန့်ခွန်းထဲမှာအများအပြားပြောသွားတာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲ။ကုန်သွယ်ရေးအငြင်းပေါင်းမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချက်တိဆောက်တာအာဖရိကန်လွယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံယော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါတယ်ကျွန်တော်တို့ဟာတိတ်မကြခင်ကာလတုန်းကတွေးကြည့်လို့တော့မရတဲ့နှုံနဲ့စစ်ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်